မင်္ဂလာပါရှင်ကျမတို့ဒီနေ့ဆက်သွယ်မေးမြန်းမယ်သူကတော့အမေရိကန်ပြည်ထောင်စုကူးစက်ရောဂါထိန်းချုပ်ရေးဌာနမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုဘဲဖြစ်ပါတယ်ရှင်မင်္ဂလာပါဆရာ
โอเคမင်္ဂလာပါ
အခုဒီရပ်ပိုင်းအတွင်းမှာတွင်ကိုဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့အခုအမေရိကန်မှာအဓိကသုံးနေတဲ့အဲ Remdesivir ကိုကုသတဲ့ဆေးအနေနဲ့သူတို့ကလောလောဆယ်တားမြစ်လိုက်တယ်ဆိုတာမျိုးပေါ့နော် WHO ဘက်ကခြေညာလိုက်တာလည်းရှိတဲ့ခါကျတော့ COVID-19 အခုဒီအမေရိကန်မှာအဓိကအဲ့ဒီရောဂါကိုဘာဆေးတွေနဲ့အဓိကကုသနေလဲဆရာနောက်ပြီးတော့အဲ့ Remdesivir ပုံမှာလည်းWHO ရဲ့အဲ့လိုကန့်သတ်ဟိုတားမြစ်ချက်ပုံမှာဆရာဘယ်လိုမြင်ပါလဲရှင်
COVIDကုသတာတော့ပုံစံမျိုးမျိုးရှိတယ်ဒီလူနာရဲ့ဘယ်လောက်ချင်းနေဆိုးလဲမဆိုးလဲပုံမူဒီကုသမှုတွေမတူဘူးလေအများစုကတာမန်ကိုတုတ်ကွေးဖြစ်တယ်လို့ပဲဒီချောင်းဆိုးတဲ့ဖီဗာလေးဖြစ်မယ်ဖျားလေးတက်မယ်တော်တန်အောင်ဈေးတောက်လိုက်ပျောက်သွားတာပဲဒါကမျိုးရင်းဆိုရင်ဘာမှကျွန်တော်တို့ခုနပြောရမ်တစီဗီယာဘာမှစဉ်းစားကြရမှာမဟုတ်ကျွန်တော်တို့ကြောက်တာဒီဈေးုံတက်ရလောက်အောင်ဖြစ်လာတဲ့လူနာဥပမာသက်ရှူကျက်လာတဲ့လူဘာဆိုဆုပ်ရဲ့ထိခိုက်မှုများလာပြီပေါ့နော်အဲဆုပ်ထိခိုက်မှုများလာပြီဆိုရင်အဲ့ချူတွေကျလာပြီဒါမျိုးတွေဆိုရင်ကျွန်တော်တို့ဆေးရုံတင်တယ်ပြီးရင် treatment ပေးတယ်ပေါ့အဲ့တော့ treatment ပေးတဲ့အခါမှာလဲဆေးရုံတက်တဲ့လူတိုင်းကိုကျွန်တော်က remdesivir ကိုဝန်းနဲ့ပေးတာမဟုတ်ဘူးလေလူနာရဲ့လိုအပ်ချက်ပေါ်မှုဒီပဲဒီ antiviral နဲ့ remdesivir ကိုပေးရဒီပြီးခဲ့တဲ့ဒီ6လ9လအတွင်းမှာ remdesivir နဲ့ကုကြည့်တော့ American ဆေးရုံတွေမှာဘာသွားတွေ့ရလဲဆိုတော့သူတို့ကဒီ antiviral ပေါ့ antiviral ရဲ့သဘောကဒီကျွန်တော်ကမ္ဘာမှာတုံးတဲ့ antibiotics ဆို bacteria ကိုတတ်တဲ့ antibiotics နဲ့ပိတ်မတူဘူး antiviral ရဲ့သဘောကသူကပျော့တယ်ဒါအဲ့လိုပျော့ပျော့ပဲဟိုသူ့ရဲ့ဟိုအာနိသင်သမင်ပျော့ပျော့ပဲထုတ်လို့ရတယ်ဘာလို့ဒီတဲ့အားပြင်းတာနဲ့သူက virus ကိုတတ်မှာမဟုတ်ဘူးကျွန်တော်တို့ patient ကိုပါတတ်မှာလေတတ်သွားနိုင်အဲ့တော့ antiviral treatment တွေကိုအဲ့ကြောင့်တတ်နိုင်တယ်ဒါ ਈ ပိုတန့်ဖြစ်အောင်ကျွန်တော်မထုတ်ဘူး။ဒါကြောင့်လည်းကျွန်တော်ဗက်ဆင်းကိုကျွန်တော်စူးစမ်းရှာနေထုတ်နေတာ။ဗက်ဆင်းကိုကျွန်တော်ညှော်နေရဆိုတာ။ဒီခုလက်ရှိဟိုတင်မရခင်ဝါနဲ့ပေါင်းကုတ်တယ်လို့ပြောတော့ဒီဗက်ဆင်းမထုတ်ခင်စကြာမှာတော့ဒီ Remdesivir နဲ့ကျွန်တော် control လုပ်ဖို့စူးစမ်းနေတာ။အဲ့တော့ Remdesivir လည်း 100% ကုနိုင်မှာမဟုတ်ဘူး။သူကဆေးရုံမှာနေရတဲ့ hospital ဆေးရုံကို short လိုက်မယ်။ဒီလို short လိုက်နိုင်ခြင်းအပြင်လူနာများဆေးရုံဆင်းနိုင်တယ်။အဲ့လိုပဲချိန်တိုင်းမှာလည်း hospital burden ပေါ့ဆေးရုံမှာလည်းဝင်ရော့သွားတဲ့အတွက်လူနာအသစ်တွေကိုကျွန်တော်လက်ပို့ပြီးလက်ခံဖို့ခွင့်ရပူရလာတယ်ပေါ့နော်အဲ့ဒီအနေအထားနဲ့ကျွန်တော်တို့ remdesivir ကိုအနည်းလေးဟိုရောဂါနည်းနည်းပြင်းထန်မှုရှိတဲ့နိုင်ငံမှာကျွန်တော်ပေးတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဟိုကာကွယ်ဆေးတွေအနေထားဆရာအခုဒီ Pfizer တို့ Moderna တို့ရဲ့ပြောဆိုချက်တွေရဆိုရင်သူတို့ထုတ်မဲ့ကာကွယ်ဆေးတွေက95ရာခိုင်နှုန်းကျော်တောင်ထိရောက်မှုတွေရှိနေတဲ့ခါကျတော့ညှော်လင့်ချက်ပေါ့နော်ဘယ်လိုရှိလဲဆရာ
အေးညှော်လင့်ချက်ကတော့တော့ရှိပါတယ်ဘယ်လိုလဲဆိုကျွန်တော်တို့သိရသမျှဒီ preliminary clinical trials data တွေမှာတွေ့ရတဲ့လောက်တော့ဟိုအားရကြကောင်းတယ်ပေါ့နော်အားရကြကောင်းတယ်ဆိုတဲ့ချက်ကအဖတ်တူနိုဟမ်ပေါ့အဲလူတွေကိုဟမ်မဖြစ်ဘူးပေါ့နော်ဟိုစိုးစိုးမဖြစ်စေဘူးဒါနမတဲ့ရန်ကြီးစီအဲ့ချက်ထူးခြားမတွေ့ရဘူးပေါ့နော်အဲ့ရန်ကောင်းတယ်ဒုတိယချက်ကဒီဆေးရဲ့အာနိသင်ထိရောက်မှုပါအာနိသင်ကခုနပြောခဲ့သူပဲအရင်ပြောခဲ့သူပဲ 95% လောက်သူတို့ထိရောက်တယ်လို့ပြောနေကြင်ကြင် trust တော့အဲ့ဒါကတော့သူတို့အပြောပေါ့လေ Pfizer ဒီတောက်ချန်နေရကျွန်တော် American ဟို FDA ကိုဒီ vaccine တုံ့ပြန်ပြုဖို့အတွက်ကျွန်တော် apply လုပ်လိုက်ပြီပေါ့နော်အဲ့တော့မနေ့ကသူတို့လုပ်လိုက်ပြီအဲ့တော့အဲ့ဒါဆိုရင်ဒီ FDA ကကျွန်တော် review panel တွေကသူတို့review လုပ်မယ်သူတို့ data တွေရောပြီးရင်ကျွန်တော် CDC အပေါ်ကျွန်တော်တို့ဒီ vaccine ကျွန်တော် America မှာဟို vaccine advisory committee ဆိုရှိတယ်ဒီ committee ကတနင်္ဂနွေလောက်ကျွန်မရဲ့ဌာနကြီးအော်ဒီတက်ကတူဆေးရုံနဲ့ကြောင်နေနဲ့ဖွဲ့စည်းတာ advisory committee က review ပြန်လုပ်မယ်လုပ်ပြီးတာနဲ့ကျွန်တော်တို့အားလုံးချိန်မှတ်တယ်ဆိုရင်တော့ distribute လုပ်တတ်မှာပေါ့နော် Pfizer ဆေးအဲ့တော့ကျွန်တော်တို့တော့မြင်လာတော့ဒီ Moderna လဲဒီခုလာမဲ့အပတ်တွင်းမှာပဲ FDA ကိုဆေးကိုသုံးဆွဲခွင့်ပြုဖို့6လတင်တော့မယ်လို့ကျွန်တော်ထင်ပါတယ်
အခုဆိုရင်လည်းဒီကက်ရောဂါကြောင့်ဟိုတည်ဆုံးတဲ့အမေရိကန်မှာဆိုရင်လည်း2,000,000,000လောက်ရှိနေပြီဆိုတော့ဒီကက်ယောဂါကြီးကိုကြော်လွှားနိုင်ဖို့အခြေအနေပေါ့နော်အဲ့ဒီအခြေအနေမှာရောဘယ်လိုညှော်လင့်ချက်တွေဟိုရှိနိုင်မလဲရှင
်ဟုတ်ကဲ့ခုနပြောသလို vaccination coverage ပေါ့နော် vaccine တွေကအခုမှစ ဟိုကဟိုဟိုထောက်တောင်ပေးချာမထွက်ဘူးပေါ့နော်။ဘာလို့ဆိုဟို FDA clearance မှမရနေတာ။အဲ့တော့ FDA clearance ရပြီဆိုတော့လည်းဗီဇင်းကစထုတ်တော့တယ်။ထောက်တောင်မယ်ဆိုရင်အချိန်လိုတယ်လေ။ချက်ချင်းအများကြီးထုတ်လို့မှမရဘူး။အဲ့တော့သူကအချိန်တစ်ခုတော့ပေးရမယ်။အဲ့တော့နောက်သားတစ်ကဘာလုံးထိုးရမှာဖြစ်တဲ့အတွက်ဟိုအချိန်ပေါ့နော်။အဲ့အချိန်ကအချိန်ကကျွန်တော်ညနေတော့နောက်နေ့ winter အထိသူကဟိုပေးရမယ်။အဲ့အဲ့ကြားထဲမှာတော့နောက် winter မတိုင်winter ဆိုရာသီကအေးများတယ်လေအေးများဆိုပေ virus မဆူကသက်ရှင်ဖို့ပုံပြီး chance ပုံများတယ်ပေါ့နော်ဆိုရင်တော့ပုံပြီးရောကကူးစက်မှုပုံမြင့်တယ်ပေါ့အဲကြောင့်လည်းအခု American မှာခုဆိုတာတောင်းရသည်စပြီဆိုတော့ဟို covid ကူးစက်မှုတော့လည်းပုံမြင့်လာတယ်ဒါပဲအဲ့တော့နောက်နှစ် winter မတိုင်ခင်မှာတော့အပီး vaccine ထိုးနိုင်တော့အကောင်းဆုံးပေါ့နော်တကဘာလုံးမှာအဲ့တော့အဲ့ဒါအတွက်လည်းဦးတည်နေကြတယ်ပေါ့နော်ဦးတည်ပြီးလုပ်နေကြတယ်အကယ်၍တော်တော်များများမှာပေါ့နော်ဒါပါတော့ဟို 100% မထိုးနိုင်တော့အများစုမှာဗက်ဆင်းထိုးဖြစ်တယ်ဆိုရင်ဒီအများစုမှာဗက်ဆင်းထိုးလိုက်ပြီဆိုရင်အများကြီးအန္တရာယ်လျော့သွားပါပြီဟိုလို့ဆိုတော့ဗိုင်းရပ်စ်တွေเนี่ยဟိုသူတက်ရှင်ဖို့တနေရာနေရာတွေဒုတိယနေ့နောက်တစ်ယောက်ကူဖို့သိပ်မလွယ်တော့လို့ဘာဆိုဗိုင်းဟိုဗက်ဆင်းထိုးထားတဲ့လူကဒါပါတော့အယောက်80ဗက်ဆင်းမထိုးထားတဲ့လူကအယောက်30ဆိုရင်တိတ်ကြောက်ရမှာတော့ဥပမာပြောပြအဲကမ္ဘာလူရဲ့အများစုကတော့ဗက်ဆင်းထိုးဖို့လိုတယ်လေဒီဒီကပ်ယောဂကြီးဟာတဖြည်းဖြည်းပြောက်သွားမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုချိန်ပေးပြီးတော့ဗီဒီယိုညမာပိုင်းကိုဖြေကြားပေးရတဲ့ကျေးဇူးတင်ပါတယ်ရှင်